မင်္ဂလာပါခင်ဗျာသောတာရှင်တွေအခုနားဆင်နေရတာကတော့ VOA American အသံဖြစ်ပါတယ်အင်္ဂါမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 633ညာလိုင်းဒိုမီတာ40 kHz 6433ညာလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးနဲ့သုတဆုံးလင်အမေရိကန်တခွင်ကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်စီးပွားရေးကဏ္ဍမှာတော့
ဒီကလေယာဉ်ကဏ္ဍမှာမိခိုနေကြတဲ့သေးစားလေသမားတွေရဲ့ပါဝင်မှုလိုတယ်ပေါ့အဲ့လိုပါဝင်မှုဆိုရင်သူတို့ကိုအထူးတလည်ပြုတဲ့ဒီလေယာဉ်ကဏ္ဍမှာမူဝါဒတွေပေါ့နော်နောက်တစ်ခါဒီဥပဒေတွေပေါ့နော်ဒါတွေကကျွန်တော်တို့
လေယာမြေအနေငယ်သာပိုင်ဆိုင်တဲ့လေသမားတွေတိုးတက်ဖို့လှုံ့ဆော်ရမယ့်အကြောင်းနားဆင်ရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ဦးစံမိုးဝေတင်ဆက်ထားတာပါ
တော်ရရှိမြခင်ဗျာဦးစာပထမတင်ပြပေးချင်တာကတော့စက်တင်ဘာလ1ရက်နေ့စွဲနဲ့ channelsnewsasia.com online မှာဆောင်းပါရှင်မေဝေါင်းရဲ့မြန်မာ census records countries populations at over 51 millionမြန်မာနိုင်ငံမှာကောက်ယူတဲ့သကောင်စင်းမှတ်တမ်းအရလူဦးရေ50တန်းကျော်ရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နှစ်ပေါင်း30အတွင်းပထမဦးဆုံးအကြိမ်ကောက်ယူခဲ့တဲ့သကောင်စင်းအရမြန်မာနိုင်ငံမှာလူဦးရေ 51.4 တန်းရှိတဲ့အကြောင်းကြေညာပါတယ်လို့အစချီရေးသားထားပါတယ်။ဒါပေမဲ့ဒီလူဦးရေစင်းမှာရခိုင်ကချင်နဲ့ကရင်ပြည်နယ်တွေကလူဖွဲ့စည်းတချို့ကိုထည့်တွက်မထားဘူးလို့ဆိုပါတယ်။ဒီသကောင်စင်းကောက်ယူမှုကိုကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကကူညီပေးခဲ့တာဖြစ်ပြီးအိမ်နေသားမကဆေးရုံတွေလက်ဖက်ဆိုင်တွေကိုပါမကြမ်းကောက်ယူခဲ့တာဖြစ်ပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးသူတွေနေထိုင်တဲ့စခန်းတွေထိတောင်ဝင်ရောက်စည်ရင်းကောက်ခဲ့တာဖြစ်ပေမဲ့အကဲဆက်တဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကနေရာတချို့ကိုတော့မတော်ရောက်နိုင်ခဲ့ကြဘူးလို့យေတာထားပါတယ်။အစိုးရကဘင်္ဂါလီလူမျိုးလို့ခေါ်ပေမဲ့သူတို့ကသူတို့ရိုဟင်ဂျာလူမျိုးဖြစ်တယ်လို့ပြောကြသူတွေကိုစည်ရင်းမသွင်းခဲ့ကြပါဘူး။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကလည်းသကောင်စင်းကောက်ယူမှုဟာအပြည့်အဝဆောင်ရွက်နိုင်ခဲ့တာမျိုးမရှိဘူးလို့ပြောပါတယ်။လူရည်စင်းဟာအစိုးရအနေနဲ့နိုင်ငံသားတွေရဲ့လူအချက်တွေကိုဖြည့်ဆည်းပေးဖို့နဲ့ဖွံ့ဖြိုးရေးစီမံကိန်းတွေရေးဆွဲတဲ့နေရာမှာအထောက်အကူပြုပေးနိုင်အောင်ပြုလုပ်တာဖြစ်တယ်လို့ရေးသားပါတယ်။ရန်ကုန်နဲ့တခြားဒေသတချို့ကပြည်သူတွေကဒီသကောင်စင်းမှာသူတို့မပါကြဘူး။ဒါကြောင့်ထွက်လာတဲ့ကိန်းကလန်းတွေကတိကျမှန်ကန်မှုမရှိဘူးလို့ပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို channelsnewsasia.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဆလတ်တင်ပြပေးကျင်တာကတော့ Christian Science Monitor သတင်းစာမှာဩဂတ်စ်လ31ရက်နေ့စွဲနဲ့ဆောင်းပါရှင် Nicholas Kohler ရေးသားထားတဲ့ For Myanmar Political Prediction Local Looks to the Star မြန်မာနိုင်ငံရဲ့ကြိုတင်ဟော်ဂိန်းထုတ်ဖို့အတွက်ပြည်သူတွေဟာဗီဒင်နက်ခတ်တွေကြည့်နေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်မြန်မာနိုင်ငံကအကျော်မော်ဝေဒပညာရှင်တွေဟာတချို့သတင်းစာတွေပေါ်မှာအရေးပါတဲ့နိုင်ငံရေးခန့်မှန်းသုံးသပ်သူတွေဖြစ်နေကြပါတယ်တစ်ချိန်လုံးကဆိုရင်အဲ့ဒီတိုင်းပြည်မှာနိုင်ငံသုံးငွေကြေးဆိုင်ရာကိစ္စကိုဗီဒင်ဆရာတွေပေးတဲ့အကြံဉာဏ်နဲ့အပြောင်းလဲတွေလုပ်ခဲ့ဘူးတယ်ဆိုပြီးအစချီရေးသားထားတာပါနှစ်ပေါင်းတော်ကြာကလေးကမြမစစ်ကောင်းဆောင်တွေရဲ့ကြောင်တောင်တောင်နိုင်လာတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ကိုဩဇာရှိတဲ့အစိုးရခေါင်းဆောင်ပိုင်းတွေယုံကြည်တဲ့ဝေဒဆရာတွေကအခါတော်ပေးခဲ့ကြတယ်လို့လေးလာစောင့်ကြည့်သူတွေကပြောပါတယ်စစ်အစိုးရဟာရန်ကုန်ကနေတောထဲမှာတည်ထားတဲ့နေပြည်တော်ကို2005ခုနှစ်17လပိုင်း17ရက်နေ့မှာဝန်ကြီးဌာန17ဌာနစစ်တပ်တရင်12ခုကိုစစ်ထရက်ကားကြီး1100နဲ့ပြောင်းရွှေ့ခဲ့ဦးပါတယ်။အလားတူပဲ1989ခုနှစ်ကငွေဆက်ခူတွေဖျက်သိမ်းတာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ပေါ်ကက်ကင်းရိုက်တာလို့ယုံကြည်ရတဲ့အနေနဲ့ကျက်စုပင်တွေတနိုင်ငံလုံးစိုက်ခိုင်းတာစတာတွေကိုဆောင်းပါရှင်ကထောက်ပြထားပါတယ်။2012ခုနှစ်ကနိုင်ငံရေးအပြောင်းအလဲတွေစတင်ခဲ့ပြီး1960ခုနှစ်နောက်ပိုင်းအလွတ်လပ်ဆုံးရွေးကောက်ပွဲကို၈နှစ်မှကျင်းပလိမ့်မယ်လို့ယူဆရပါတယ်။ဝိရပညာရှင်တွေအတွက်တော့ပြိဿပြောင်းသွားပါတယ်အရင်တုန်းကလိုအုပ်ချုပ်သူအာဏာပိုင်တွေနဲ့နီးစပ်တဲ့အတိုင်းဝိုင်းမဟုတ်တော့ပဲသတင်းစာဖတ်သူတွေဖြစ်လာကြပါတယ်သတင်းမီဒီယာလောကမှာဗီဒင်ဆရာတွေဝိရပညာရှင်တွေဟာပင်တိုင်ဆောင်းပါရှင်တွေဖြစ်လာကြတယ်လို့လည်းရေးသားထားပါတယ်အဓိကတော့အရန်နာမည်ကျော်ကြားတဲ့ဆရာကြီးနှူးဖြစ်တဲ့ဆန်ဇာနီဘိုနဲ့ဇီယာကိုရိုနှစ်ယောက်ဖြစ်ပါတယ်သူတို့ဟာမတူညီတဲ့နိုင်ငံရေးရှေ့ပစ်တွေကိုရေးသားဟောပြောပါတယ်တယောက်ကနိုင်ငံရေးကျင်းသားဟောင်းတဦးဖြစ်သလိုတယောက်ကတော့ဘိုးတင်တန်းကျောင်းတက်ခတ်သူဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကတော့ christianscienceMonitor.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်းက George Grow နဲ့အတူတင်ဆက်ထားတာပါ။
တင်တင်ပြမယ် idiom အသုံးက
a long shot
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုတစ်ချိန် l o n g long ကရှည်တာဝေးတာ s h o t short ကဒီနေရာမှာ noun နာမ်အဖြစ်အသုံးပြုထားတာဖြစ်ပြီးပြစ်ခတ်ခြင်းကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုရဲ့ဓာတ်ရိုက်ဒီဘယ်ကတော့အဝေးကိုပြစ်ခတ်ခြင်းပေါ့ဒီ idiom အသုံးကအားကစားတစ်မျိုးဖြစ်တဲ့အင်္ဂလန်မှာရှည်တုံးကလေးနဲ့မြားပြပြန်ပွဲတကနေဆင်းသက်လာတယ်လို့ဆိုပါတယ်။အဝေးကနေလှမ်းပြရင်မြားပြတဲ့လူအနေနဲ့အလဲကပြစ်မှ bull's eye ကိုထိဖို့ခက်ခဲပါတယ်။အလားတူပဲတနတ်ဆိုရင်လည်းအဝေးကနေလှမ်းပြရင်ထိဖို့ခက်တယ်ဆိုတာကတော့ပြောနေစရာမလိုပါဘူး။ဒါကြောင့်အဝေးကပြရင်ထိဖို့ခက်တယ်လို့လက်တွေ့နေစဉ်ဘဝမှာလည်းဖြစ်ဖို့ခရင်တဲ့အခြေအနေမလွယ်တဲ့အခြေအနေကို a long shot လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် John applied for the job as manager of the store. That's a long shot for him.
John ကအဲ့ဒီဆိုင်မှာ manager အလုပ်ရဖို့ရှောက်ထားတယ်လေ။ဒါပေမဲ့လို့သူ့အတွက်ကတော့အဲ့ဒီအလုပ်ရဖို့ကမလွယ်ပါဘူးဗျာလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် John applied for the job as manager of the store.That's a long shot for him.
လူတူတွေဖြစ်နိုင်ကြီးနဲတယ်မလွယ်ဘူးဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
A long shot.
လူပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းနဲ့ George Groot တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံလေယာဉ်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့အခါတာဝန်တိတိနဲ့အားလုံးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့ Oxfam လို့ခေါ်တဲ့စီးရဲနွမ်းပါမှုစီးရဲနွမ်းပွားမှုနဲ့မတရားမှုတိုက်ဖျက်ရေးအဖွဲ့ကြီးကအကြံပြုထားပါတယ်။ပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအခြေအနေအောက်မှာမြန်မာလူဦးရေရဲ့80ရာခိုင်နှုန်းရှိတဲ့လေအနေငယ်ပိုင်းနဲ့လေသမားတွေရဲ့ဘဝတိုးတက်မှုရှိဖို့လိုတယ်ဆိုပြီးတော့လည်းပြောဆိုပါတယ်။ Oxfam အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအကြံပေးကိုငိမ့်ဇာနီနိုင်ကိုကိုအောင်အောင်ဆက်သွယ်မေးမြန်းထားတာကိုဒီပတ်စီးပွားရေးကဏ္ဍအစီအစဉ်မှာတင်ဆက်ထားပါတယ်။
ကိုကျွန်တော်ပထမဆုံးစမေးချင်တာကတိတ်မကြသေးခင်ကပဲပြောနော်ဒီ Oxfam ကလယ်သမားတွေရဲ့ဘဝအနေနဲ့ပတ်သက်ပြီးတော့အစီရင်ခံစာတစ်စောင်ထုတ်ပြန်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာပြုပြင်ပြောင်းလဲစရာတွေရှိနေတယ်ဆိုပြီးတော့ Oxfam ကအကြံပြုထားတာပေါ့လေဟိုဘာတွေပြောင်းလဲဖို့လုံမလဲနောက်ဒီလိုပြောင်းလဲလိုက်တဲ့အတွက်စီးပွားရေးအရာလယ်သမားတွေအတွက်ဘယ်လောက်အကျိုးမြတ်ရှိလာနိုင်မလဲဆိုတာကိုအရင်ဆုံးစပြောပြပါလားကိုငင်းစာနေနိုင်
အဲ့တော့ကျွန်တော်အောက်ဆမ်ကကျွန်တော်ပြုလုပ်ခဲ့တဲ့ဒီသုတေသနစာရန်ရဲ့တွေးရှိချက်အရာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာလက်ရှိပြောင်းလဲနေတဲ့ဒီအပြောင်းလဲတွေရဲ့ပေါ့နော်ဒီအကျိုးမြတ်တွေကိုဒီနိုင်ငံမှာရှိတဲ့ပြည်သူပြည်သားအားလုံးခံစားနိုင်မှုဆိုရင်ဒီနိုင်ငံရဲ့အကြီးကလူကြီးရဲ့80ရာခိုင်နှုန်းကျော်ဖြစ်တယ်ပေါ့နော်ဒီသေးစားလယ်သမားတွေပေါ့နော်အကြီးကလေယာကဏ္ဍမှာမိခိုနေကြတဲ့သေးစားလယ်သမားတွေရဲ့ပါဝင်မှုလိုတယ်ပေါ့အဲ့လိုပါဝင်မှုဆိုရင်သူတို့ကိုအထူးတလည်ပြုတဲ့ဒီလေယာကဏ္ဍမှာမူဝါဒတွေပေါ့နော်နောက်တစ်ခါဒီဥပဒေတွေပေါ့နော်ဒါတွေကကျွန်တော်တို့အသေးစားလယ်သမားတွေကိုတကယ်အကျိုးပြုနေစေမယ့်ဟာတွေကအားနည်းနေတည်တယ်ဆိုတော့ကျွန်တော်တို့လည်းထောက်ပြထားခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ဟိုဘယ်လိုအပိုင်းတွေမှာဟိုအားနည်းနေလဲဆိုတာကိုဟိုအသေးစိတ်နည်းနည်းလေးရှင်းပြပေးပါလား
။ဥမာအသေးစားလယ်သမားတွေအတွက်ကိုကျွန်တော်ဒီချေးငွေရမယ့်ကိစ္စတွေပေါ့နော်။ချေးငွေပိုင်းဆိုင်ရာကိစ္စတွေအာပြုပြင်ရမယ်ပေါ့နော်မူဝါဒတွေဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအကြံပြုချက်ထဲမှာပေါ့နော်ဒေတာအာနာပိုင်းနေနဲ့လေသမားတွေနဲ့တိုက်ရိုက်ဆက်ဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒီလေယာစိုက်ပျိုးရေးကဏ္ဍမှာပိုးပြီးတိုးတက်လာနိုင်တယ်ဆိုပြီးတော့လည်းအကြံပြုထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြောပြပေးပါလား
ဟုတ်ကဲ့အဲ့တော့ကျွန်တော်လေယာကဏ္ဍမှာဆိုရင်ကျွန်တော်မူဝါဒပိုင်းနေချတဲ့အခါမှာပေါ့နော်ဆုံးဖြတ်ချက်ချတဲ့အခါမှာလေသမားတွေရဲ့ပါဝင်မှုပေါ့နော်လေသမားတွေကိုညှိနှိုင်းဆောင်ရွက်တာလေသမားတွေကိုမေးမြန်းတာပေါ့နော်သူတို့ရဲ့ပါဝင်မှုတွေကိုကျွန်တော်တို့ကတို့ချင်းရမြင်တာမတွေ့ရဘူးပေါ့နော်အဲ့တော့အထူးသဖြင့်ဒီဒေတာအဆင့်မှာရှိတဲ့ဒီအစိုးရဌာနတွေပေါ့နော်ဌာနတွေရဲ့လုပ်ပိုင်ခွင့်တွေကိုကျွန်တော်တို့တွေးမြင်ပေးဖို့လိုတယ်နောက်တစ်ခါဒီအောက်ခြေအဆင့်မှာအစိုးရဌာနတွေနဲ့လယ်သမားတွေကြားမှာကျွန်တော်တို့တကယ်နီးနီးကပ်ကပ်ပေါ့နော်ပူးပေါင်းဆောင်ရွက်တာမျိုးတွေကျွန်တော်တို့ကြီးထက်ပိုပြီးတော့အာဖြစ်လာဖို့လိုတယ်ပေါ့နော
်အာနာပိုင်းကြီးအနေနဲ့လက်တွေ့ကြကြပံ့ပိုးပေးတဲ့အနေနဲ့အာဘာတွေလုပ်ပေးရင်ပိုအဆင်ပြေနိုင်မယ်လို့ထင်လဲခင်ဗျအ
စိုးရကျေအခန်းကဏ္ဍပေါ့နော်ဆိုရင်အခန်းကဏ္ဍမှာဒီလေယာစိုက်ပျိုးရေးမှာကျွန်တော်တို့ကလက်ရှိမူဝါဒရဲ့တွားနေတဲ့ပေါ့နော်လမ်းကြောင်းကကျွန်တော်ဒီအထွက်နှုံးတိုးရေးကိုကျွန်တော်ဦးစားပေးပြီးတွားနေပေါ့နော်ဆိုတော့က ကျွန်တော်တို့ကလေသမားတွေရဲ့ဝင်ငွေမြင့်မားလာမှာကျွန်တော်တို့ကဒီဖွံ့ဖြိုးတိုးတက်မှုမှာလေသမားတွေပါဝင်နိုင်မှာပေါ့အဲ့တော့ဒီဈေးကွက်ရရှိရေးလိုဟာမျိုးတွေပေါ့နော်ဒီဒေတာအစီအမရှိတဲ့ဒီ public လုပ်ငန်းရှင်တွေနဲ့လေသမားတွေနေကြမှာချိတ်ဆက်ပေးတာမျိုးတွေနောက်ကဈေးကွက်နဲ့သတင်းအချက်အလက်တွေကိုလေသမားတွေရရှိအောင်လုပ်ပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကကျွန်တော်တို့ကသိသာအားနည်းနေတယ်ပေါ့
ဟုတ်ကဲ့ဒီလေသမားတွေမှာငကိုရဲကသူတို့ရတင်ရလိုက်တဲ့အခွင့်အရေးတွေကိုမရတဲ့အပြင်မြန်မာပြည်မှာအခုဖြစ်နေတာဒီမြေယာသိမ်းတဲ့ကိစ္စတွေရှိတယ်ပေါ့လေဒါတွေရင်ဆိုင်နေရတဲ့လေသမားတွေပေါ့ဘလို့ကောက်ကွယ်မှုတွေပေးဖို့လိုမလဲခင်ဗျာ
ဆိုတော့ဒီလက်ရှိမှာလည်းပေါ့နော်လေယာဉ်မီနဲ့ပတ်သက်တဲ့ဒီမပြီးသေးတဲ့ပြဿနာတွေအများကြီးဖြစ်တုံးပေါ့နော်အခုဆိုလေဆိုတော့အဲ့နဲ့ပတ်သက်ပြီးကျွန်တော်အဓိကလိုတဲ့အချက်ကဒီလေယာဉ်မီဥပဒေတွေရှိတယ်လေသမားတွေကိုကောက်ဝယ်ပေးထားတဲ့လေယာဉ်မီဥပဒေတွေရှိတယ်အဲ့တော့ဒါပေမဲ့လေသမားတွေမှာကလေယာဉ်မီကိုပတ်ပုံတင်နဲ့နီးစနစ်တွေကိုနားမလဲတာပေါ့နော်နောက်တစ်ခါဒီလှုပ်ထုံးလုပ်နည်းတွေပေါ့နော်ဒီလှုပ်ထုံးလုပ်နည်းတွေမှာမှတ်ပုံတင်တဲ့လှုပ်ထုံးလုပ်နည်းတွေမှာရှုပ်ထွေးနေတာမျိုးတွေပေါ့နော်အဲ့အဲ့ဒါတွေကလေသမားတွေအတွက်ကိုလေယာဉ်မီလုံခြုံမှုကိုကျွန်တော်အထောက်အကူမဖြစ်စေဘူးပေါ့
ဟုတ်ကဲ့နောက်တစ်ချက်ကပေါ့လေဒီလေယာဉ်မီလုတ်ကင်နေကြတဲ့အထက်မှာအမျိုးသားတွေရောအမျိုးသမီးတွေရောပါပါတယ်ဆိုတော့ဒီ Oxfam ရဲ့အကြံပြုချက်ထဲမှာဟိုအဓိကဒီဥပမာပေးပြောထားတာပေါ့လေဟိုတာစီဘက်မှာလေလုတ်တဲ့အမျိုးသမီးတွေဆိုလို့ရှိရင်အမျိုးသားတွေနဲ့ဒန်းတူလောကမရဘူးပေါ့ဆိုတော့ဟိုဒါလည်းတကယ်ကတော့တာစီမာတွေမဟုတ်ပါဘူးဒါလည်းတနိုင်ငံလုံးမှာရှိနေနေတဲ့ဟာမျိုးပါဒါနဲ့ပတ်သက်ပြီးတော့ဘာအကြံပြုချင်ပါလဲခင်ဗျာ
လုပ်ငန်းခွင်မှာကျွန်တော်တို့အမျိုးသမီးတွေကိုများတော့ဖြင့်ဟိုအလုတ်သမားအနေနဲ့ပဲတတ်မှတ်ချင်ခံရတယ်ပေါ့နော်ဆိုတော့သူတို့လေသမားလို့ပြောလိုက်တယ်ဆိုကျွန်တော်တို့ဒီအမြဲတမ်းအမျိုးသမီးတွေကပါမနေဘူးပေါ့ဆိုတော့ဒါကလည်းအဓိကပြဿနာဖြစ်တယ်နောက်တစ်ခါလောက်ခအနေနဲ့သူတို့ကပါလဲဆိုရင်အမြဲတမ်းမျိုးသားရိုက်ထဲသူတို့ကပါဖြစ်လဲဆိုရင်နှိမ့်ချပြီးရတယ်နေထားမှာဒါကတော့စောစောပြောသူတို့ပဲကျွန်တော်တို့မြန်မာတိုင်းတနိုင်ငံလုံးမှာကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေပါ
အခုပေါ့လေကျွန်တော်မေးချင်တာကဒီအသေးစားလေယာဉ်မြေလောက်ကန်သူတွေရဲ့အခန်းကဏ္ဍဘယ်လောက်ကြီးလဲခင်ဗျဟ
ိုငားရေကအောက်ပေါ့နော်လူကွက်သေးသေးချုပ်တဲ့အေကနဲ့အေကပေါ့နော်ဆိုတော့အဲ့ဒါမျိုးတွေပေါ့အဲ့လေသမားတွေကသူကဒီလေသမားဥယျာဉ်ရဲ့တော်တော်များများဟိုရာဂိုင်နှုံးမှာကျွန်တော်ပါနေတယ်ဆိုတော့စမှုကဏ္ဍတစ်ခုလေးကိုကျွန်တော်တောင်းမယ်ဆိုရင်သူတို့တွေကအဲ့မှာပါဝင်နိုင်ဘလူနီးနဲ့မှာပါဝင်နိုင်မှာမဟုတ်ဘူးပေါ့ဆိုတော့သူတို့ကဒီလုတ်ခွဲအကြီးလေသမားတွေရဲ့အောက်ကိုရောက်သွားမယ်ဆိုလေသူတို့အတွက်အခွင့်အရေးနေရနည်းသွားတဲ့ဟာမျိုးဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်တို့ကဟိုဒီစမှုလေယာဉ်ကိုကျွန်တော်တို့ကပါလဲဆိုရင်ဒါလည်းအရေးကြီးတယ်တိုးတော်ညာလေတစ်ဖက်မှာစမှုလေယာဉ်ကိုသွားတဲ့တစ်ခါဒီပြိုင်ထဲမှာပဲသေစားလေသမားတွေကဒီလေယာကဏ္ဍဖွံ့ဖြိုးတိုးတက်မှုတစ်ခုလုံးမှာပါဝင်နိုင်မှုမူဝါဒကြတော့ကျွန်တော်ပါလဲဆိုရင်လူပြန်အောင်ပေါ့နော်တစ်ခုတက်တက်ကျွန်တော်စဉ်းစားဖို့လိုတယ်ဆိုတော့ဟိုသေစားလေသမားတွေကျွန်တော်ဒီခြံရိပ်ခဲ့တဲ့လေယာကဏ္ဍဖွံ့ဖြိုးတိုးတက်မှုဟာတကယ်ရေရှည်ဖွံ့ဖြိုးတိုးတက်မှုအတွင်းကိုမဆောင်တဲ့ဟာမျိုးဖြစ်လာနိုင်တဲ့အလားအလာရှိတယ်ပေါ့နော်ဒီတိုင်းကျွန်တော်သွားမယ်ဆိုရင်ဒါလေးကိုကျွန်တော်ဖြည့်ပြောချင်တာ
ဟုတ်ကဲ့ဟိုနောက်ဆုံးမြင်ချင်တာကတော့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေဖြစ်လာတဲ့အဲ့ဒီခါကျတော့ဒီပြည်ပနေပြီးတော့ယင်းနှိမ့်နန္ဒာတွေလှုပ်လာကြပါတယ်ဆိုတော့လေယာကန္နာမှာရောယင်းနှိမ့်နန္ဒာတွေလှုပ်လာကြပြီလားတကယ်လို့လှုပ်လာတယ်ဆိုလို့ရှိရင်ရောဒီလိုယင်းနှိမ့်နန္ဒာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဘာများအကြံပြုချင်ပါလဲခင်ဗျဟ
ိုမြန်မာနိုင်ငံမှာဆိုရင်နိုင်ငံရေးယင်းနှိမ့်နန္ဒာမှုတွေကျွန်တော်တို့ဖြည်းဖြည်းများလာတယ်ပေါ့နော်များလာတယ်သို့တော်ညာလည်းဒီယင်းနှိမ့်နန္ဒာမှုတွေမှာလေယာကန္နာမှာကျွန်တော်ယင်းနှိမ့်နန္ဒာကဘာပြောတော်တော်ကိုနည်းနေသေးတာတွေ့ရတယ်ပေါ့နော်ဆိုတော့ဝင်လာတဲ့ယင်းနှိမ့်နန္ဒာမှုတွေကလည်းကျွန်တော်တို့ပါလဲဆိုရင်အကြီးစားဒီ layer site ပြိုးရေးကိုကျွန်တော်ဥတီတဲ့ယင်းနှိမ့်နန္ဒာမှုတွေတွေ့ရတယ်ပေါ့အဲ့တော့ဒါတွေကကမ္ဘာမှာကျွန်တော် Oxfam နေနဲ့နိုင်ငံတကာမှာဂျုံတွေ့ဟိုနိုင်ငံတကာမှာလုပ်တဲ့ကျွန်တော်လုပ်ငန်းတွေရဲ့အတွေ့အကြုံကြီးอ่ะပေါ့เนาะဒီဘာဖြစ်စီလဲဆိုရင်ဟိုဖွံ့ဖြိုးတိုးတက်မှုမှာဟိုလယ်သမားတွေရဲ့အခွင့်အရေးတွေဆုံးရှုံးနေတာကြီးပေါ့เนาะနောက်တစ်ခါသူတို့ကခြံလှမ်းထားခြင်းခံခဲ့ရတဲ့ဟာမျိုးတွေရဲ့တွေ့ကြုံသားတကားကြီးရှိရပေါ့အဲ့တော့ဒီနေ့မှဖြည့်စုံပြီးပြောချင်တာကဒီယင်းနှိမ့်နန္ဒမှုတွေပေါ့နော်တရားကဏ္ဍမှာရှိတဲ့ယင်းနှိမ့်နန္ဒမှုတွေများလာဖို့ပြီးရင်အဲ့များလာတဲ့ယင်းနှိမ့်နန္ဒမှုကတကယ်ကိုဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဟိုတောင်းယူမှုရှိတယ်ပေါ့နော်နောက်ကအလုံးပါဝင်နိုင်တဲ့ယင်းနှိမ့်ဟိုဖွံ့ဖြိုးတိုးတက်မှုအလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးတိုးတက်မှုကိုတွားတဲ့ယင်းနှိမ့်နန္ဒတွေဖြစ်ဖို့မူဝါဒကြီးလဲကျွန်တော်တို့ဒီမှာထည့်ပြီးတော့စဉ်းစားရမယ်ဆိုတော့ကျွန်တော်အနေနဲ့ဒါဖြည့်စုံပြောချင်ပါတယ်
ဒီဘဝရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုအလှည့်ကြတာကတော့တူတာဆောင်လင်အမေရိကန်တခွင်ဖြစ်ပါတယ်အခုတပတ်တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ဩဂတ်စ်လအတွင်းအခိုက်အတန့်တွေကကောင်းနှိုးရရတွေကိုရွေးချယ်ပြီးတော့အပိုင်းသုံးအဖြစ်ကိုဇော်ဝင်းလှိုင်ကမက်ခင်ဖြူထွေးနဲ့အတူတင်ပြပေးထားပါတယ်
ဒီကဘာပေါ်မှာဘယ်နေရာတော့ကိုကာကိုလာဆိုတဲ့အမေရိကန်လောက်အချိုရည်တွေကမတွေ့ရတဲ့နေရာမရှိသလောက်ပဲเนาะ
ဒါပေါ်ရှင်ကိုကာကိုလာကဒီကနေ့ခေတ်မှာမရှိမဖြစ်တောက်เสียအချိုရည်တစ်မျိုးဖြစ်ပါနေတာမဟုတ်လားဒါနဲ့ကိုစော်ဝင်းလိုက်ကကိုကာကိုလာအကြောင်းထူးထူးဆန်းဆန်းဘာလို့စကားအစချီပြောနေရတာလဲရှင
်ကမ္ဘာနေရာအနားမှာရောက်နေတဲ့အဲ့ဒီကိုကာကိုလာအချိုရည်ကိုဘသူကဘယ်ချိန်မှာတီထွင်လိုက်တယ်ဆိုတာသိသလားလို့မေးမလို့ပါအ
ဲ့ဒါတော့ဘယ်သိပါမလဲရှင်ကျမတို့တော့ကိုကာကိုလာရောဂျန်နဲ့အချိုရည်ဖြော်ရည်တွေရောဒီအတိုင်းမဲ့အမှုမဲ့မဲ့မဲ့ဝေတောက်လိုက်တာပဲဘယ်သူတွေဘယ်တော့ကတီထွင်ခဲ့တယ်လဲဆိုတာစဉ်းစားမစဉ်းစားမိဘူး
အဲ့ဒါဆိုရင်တော့မခင်ဖြူထွေးကိုပြောပြရအောင်မယ်ကိုကာကိုလာဆိုတဲ့ဒီကနေ့ကမ္ဘာမှာလူသိအများဆုံးကိုအိုမတ်တစေတစ်ခုဖြစ်တဲ့အချိုရည်ကိုအမေရိကန်နိုင်ငံသားဂျွန်ပမ်ပါတွန်ဆိုတဲ့သူကတီထွင်ခဲ့တာလေသူ့အနေနဲ့ဘယ်နှခုနှစ်မှာစတီထွင်ခဲ့တယ်ဆိုတဲ့အထောက်အထားအတိအကျမရှိပေမဲ့ဂျွန်ပမ်ပါတွန်ဟာကိုကာကိုလာအခုလိုနာမည်ကြီးပြီးကမ္ဘာမကျော်ခင်မှာပဲ1888ခုနှစ်ဩဂုတ်လ16ရက်နေ့ကအသက်58နှစ်အရွယ်ဂျော်ဂျီယာပြည်နယ်ကိုလံဘတ်စ်မြို့နေအိမ်မှာကွယ်လွန်သွားခဲ့တယ်တဲ့
ကိုကာကိုလာဆိုတာဒီဘက်ခေတ်မှာနာမည်ကြီးလူကြိုက်များပြီးတော့ပေါ်လာတဲ့အချိုရည်တစ်မျိုးလို့ထင်နေတာတကယ်တော့အဲ့ဒီလောက်စောစောကလေးကစပေါ်နေမှန်းဘယ်လို့မှမယိမ်မိခဲ့ဘူးရှင
်ဟုတ်တယ်ဗျကိုကာကိုလာကိုတီထွင်ခဲ့တဲ့ဂျွန်ပမ်ပါတွန်ကိုယ်တိုင်ကအမေရိကန်ပြည်တွင်းစစ်မှာဝင်ပြီးစစ်မှုထမ်းခဲ့ဘူးတယ်လေဒါပေမဲ့သူ့ရဲ့အသက်မွေးဝမ်းကြောင်းအလုပ်ကဓာတုဗေဒပညာရှင်တူဦးလေးဖြစ်နေတော့ဆရာဝန်တစ်ပိုင်းဖြစ်နေပြီးအသေးစိတ်ချောင်းစုပျောက်စေးကအစလူနာတွေကိုကုနိုင်မဲ့ဆေးအမျိုးမျိုးကိုတီထွင်ခဲ့တယ်တဲ့အဲ့ဒီလိုစမ်းသပ်တီထွင်ရင်းကပဲဖြော်ရည်လိုလဲတောက်လို့ရပြီးဆေးပဲလဲဝင်တဲ့ကိုကာကိုလာကိုစတီထွင်လိုက်တာတဲ့ပထမဆုံးစထွင်တဲ့ကိုကာကိုလာထဲမှာကိုကင်းလို့ခေါ်တဲ့ဘင်းပြူတွေပါတယ်လေ
သူ့တီထွင်ကြီးကလည်းတမျိုးပါလားကိုစော်ဝင်းလိုင်ရဲ့ဒီတိုင်းဆိုအခုကျမတို့တောက်နေတဲ့ကိုကာကိုလာကကိုကင်းဖြော်ရည်ဖြစ်နေပြီ
ဟုတ်တယ်ဗျစောစောကပြောခဲ့သလိုကိုကာကိုလာကိုသူစတီထွင်တော့ကဒဏ်ရတဲ့သူတွေအနာတက်တာအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကိုကင်းပါတဲ့ဖြော်ရည်ကိုတီထွင်လိုက်တာလေသူနေတဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာအဲ့ဒီအချိန်တုန်းကအရက်ရောင်းခွင့်မရှိတော့သူ့ရဲ့ကိုကာကိုလာဖြော်ရည်ကအတော်လေးနာမည်ကြီးခဲ့တယ်တဲ့နောက်ပိုင်းကျမှသူ့ရဲ့မူရင်းဖော်ဆန်နီအတိုင်းဘင်းမြူကိုဖြော်ရည်တဲ့ထက်မဖြော်တော့ပဲအချိုရည်တက်တဲ့အဖြစ်ပြောင်းလဲထုတ်လုပ်လာကြတာလေဂျွန်ပမ်ပါတန်ကိုရိုင်းကတော့အခုလိုကဘာမှာမသိသူမရှိသလောက်ဖြစ်လာတဲ့အထိနာမည်ကြီးလာတာကိုသူ့အနေနဲ့မြင်ခွင့်မရလိုက်ဘူးပေါ့ဗျာအခုဆက်ပြီးအမေရိကန်နိုင်ငံမှာအမျိုးသမီးတွေမဲဆပေးခွင့်ရခဲ့တဲ့အကြောင်းကိုပြောရအောင်မယ်ဗျ
အမေရိကန်လိုဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာအမျိုးသမီးတွေဟာ20ရာစုနှစ်အစပိုင်းလောက်အထိနှိမ်ချဆက်ဆံခံခဲ့ရတယ်ဆိုတာကျောင်းမတော်ကသင်ခဲ့ရတယ်လေအမျိုးသမီးတွေအဲ့ဒီမဲပေးခွင့်ရဖို့တော်တော်ကြိုးစားတက်ယူခဲ့ရတယ်ရှင့
်ဟုတ်တယ်ဗျလူမဲတွေက Civil Rights လို့ခေါ်တဲ့နိုင်ငံသားအချင်းချင်းတန်းတူအခွင့်အရေးရဖို့အတွက်တိုက်ပွဲဝင်ခဲ့ကြသလိုပဲအမျိုးသမီးတွေကလည်းအမျိုးသားတွေနီးတူတန်းတူအခွင့်အရေးရဖို့ခေတ်ဆက်ဆက်ကတိုက်ပွဲဝင်ခဲ့ကြတာလေအရွယ်ရောက်သူအမျိုးသားတွေကမဲပေးခွင့်ရပြီးအမျိုးသမီးတွေမဲပေးခွင့်မရတာဟာလူ့အခွင့်အရေးဆုံးရှုံးမှုတရားဖြစ်တယ်ဆိုပြီးအမျိုးသမီးခေါင်းဆောင်တွေကတိုက်ပွဲဝင်ခဲ့ကြတာဗျအမျိုးသမီးတွေမဲပေးခွင့်ရှိတယ်မရှိဘူးဆိုတာကိုပြည်내တခုချင်းစီကကိုဟာကိုဆုံးဖြတ်သတ်မှတ်ကြရမယ်ဆိုပြီး1989ခုနှစ်ကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံမှာပြင်ဆင်ဖြည့်ဆွဲလိုက်ကြတာလေ
အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကလည်းစပြီးတော့စည်းဆွဲကလေးကစင်းလုံးချောမဟုတ်တော့နောက်ပိုင်းမှာအကြိမ်ကြိမ်ဖြည့်ဆွဲပြင်ဆင်မှုတွေလုပ်ခဲ့ရတယ်လေ
ဟုတ်တယ်မခင်ပြူထွေးရဲ့အဲ့ဒီဖြည့်ဆွက်ပြင်ဆင်မှုတွေကအမျိုးသမီးများမဲပေးပိုင်ခွင့်နဲ့ဆိုင်တဲ့ကိစ္စကလည်းတစ်ခုအပါအဝင်ပေါ့ဗျာအမျိုးသမီးတွေမဲပေးခွင့်နဲ့ဆိုင်တဲ့ဖြည့်ဆွက်ပြင်ဆင်မှုကိုတော့ 19th Amendment လို့ခေါ်တဲ့19ချိန်မြောက်ဖြည့်ဆွက်ပြင်ဆင်မှုပေါ့ဗျာအဲ့ဒီ19ချိန်မြောက်ဖြည့်ဆွက်ပြင်ဆင်မှုကပြည်နယ်တွေကိုအခွင့်အရေးပေးထားပေမဲ့ထောက်ခံတဲ့ပြည်နယ်အရေးတက်ကနဲနေလို့အမျိုးသမီးတွေမဲပေးခွင့်မရဘဲဖြစ်နေရကနေ1920ခုနှစ်ဩဂုတ်လ20ရက်နေ့မှာတနစီပြည်နယ်လွတ်တော်ကအဲ့ဒီ19ချိန်မြောက်ဖွဲ့စည်းပုံဖြည့်ဆွက်ပြင်ဆင်မှုကိုထောက်ခံလိုက်တဲ့အတွက်အဲ့ဒီအဆိုဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အတူဖြစ်သွားတာလေအဲ့ဒီပြင်ဆင်ချက်ပါစာသားကိုနားထောင်ကြည့်ရအောင
် The right of citizens of the United States to vote shall not be denied or abridged by the United States or by any state on account of sex
ဂျာမခွဲခြားမှုကြောင့်အမေရိကန်ပြည်ထောင်စုကတော့၎င်းပြည်နယ်အစိုးရတစ်ခုကတော့၎င်းအမေရိကန်နိုင်ငံသားတိုင်းရဲ့အခွင့်အရေးဖြစ်တဲ့မဲပေးပိုင်ခွင့်ကိုညှင်းဆို့ခြင်းကန့်သက်ချုပ်ချယ်ခြင်းပြုခွင့်မရှိစေရ
။ဆူလိုတာကတော့ဗျာအမျိုးသားတွေကမဲပေးခွင့်ရှိနေပြီသားဆိုတော့အမျိုးသမီးတွေလည်းအမျိုးသားတွေနီးတူမဲပေးပိုင်ခွင့်ပေးလိုက်တဲ့သဘောပေါ့ဗျာ။အဲ့ဒါနဲ့အမျိုးသမီးတွေလည်း1920ခုနှစ်သမရရွေးကောက်ပွဲကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့မဲပေးခွင့်ရသွားကြတယ်လေ
။အခုကျတော့လည်းမဲပေးခွင့်ကိုသိပ်ပြီးတော့အလေးမထားကြတော့တယ်လို့ပဲနော်။အခုခေတ်မှာကျတော့လည်းမဲပေးခွင့်လူတိုင်းရှိနေလို့လားမသိဘူး။ဒီမှာမဲပေးတဲ့သူကမဲပေးခွင့်ရှိသူစုစုပေါင်းရဲ့ထက်ဝက်လောက်ပဲရှိတယ်ဆိုပြီးရွေးကောက်ပွဲနေရင်သတင်းတွေမှာပြောပြောနေတာကြားဘူးတယ်
။ဟုတ်တယ်ဗျ။တချင်ကဒီလိုအခွင့်အရေးရဖို့လူတွေအပင်ပန်းဆင်းရဲခံပြီးတိုက်ယူခဲ့ကြရတယ်။အသက်တွေပိဆက်ခဲ့ကြရတယ်ဆိုတာကိုမေ့ကုန်ကြပြီးထင်ပါရဲ့။အာဏာရှင်တွေအုပ်ချုပ်တဲ့နိုင်ငံတွေမှာဆိုအခုချိန်ထိလွတ်လပ်စွာမဲပေးခွင့်ရဖို့တိုက်ပွဲဝင်နေကြတော့မယ်လေ။ ကဲဒါနဲ့ Washington DC မြို့ကြီးမီရှိုခံရတဲ့အကြောင်းကိုလည်းဆက်ပြောရအောင်မယ်
။အဲ့ဒါအင်္ဂလိပ်တွေလက်ချက်မဟုတ်လားရှင်။ဟိုတကအင်္ဂလိပ်အမေရိကန်စစ်ပွဲအကြောင်းပြောတော့ငါကိုစုံဝင်းလာအမိပြောသွားတာကြားလိုက်ရတယ်လို့ပဲ
။ဟုတ်တယ်မက်ကင်ဖြူတွေရဲ့ဒီလိုပြလွန်ခဲ့တဲ့နှစ်ပေါင်း200လောက်1814ခုနှစ်ဩဂုတ်လ24ရက်နေ့တုန်းက Washington DC မြို့မှာရှိတဲ့သမရအိမ်တော်အပါအဝင်လွတ်တော်နဲ့အစိုးရအဆောက်အဦအများပြားကိုအင်္ဂလိပ်တွေကမီရှိုဖျက်ဆီးလိုက်ကြတယ်လေ။သမရအိမ်ဘျူရိုကိုအဲ့ဒီအချိန်တုန်းကတော့အိမ်ဘျူရိုလို့မခေါ်သေးဘူးလေ။ထားပါတော့အဲ့ဒါက1812ခုနှစ်အင်္ဂလိပ်အမေရိကန်စစ်ပွဲအတွင်းမှာတပ်တန်းမှုသေးတဲ့အမေရိကန်နိုင်ငံရဲ့မြို့တော်ကိုအင်္ဂလိပ်တပ်တွေဝင်စီးပြီးအစိုးရပိုင်းအဆောက်အဦတွေကိုမီရှိုပစ်လိုက်ကြတာလေ။ဒါကြောင့်အဲ့ဒီအချိန်ကသမရဖြစ်နေတဲ့ James Madison နဲ့သမရကတော်အပါအဝင်အစိုးရအဖွဲ့တစ်ခုလုံးအနီးအနားမှာရှိနေတဲ့ Maryland ပြည်နယ်တွေကိုထွက်ပြေးခဲ့ကြရတယ်။
1812ခုနှစ်ဆိုရင်တော့ဒီအမေရိကန်ကလွတ်လပ်ရေးကြေညာပြီးမှဖြစ်တာပေါ့နော်။ဒါဆိုအင်္ဂလိပ်တွေကအဲ့ဒီအချိန်ထိအမေရိကန်နိုင်ငံထဲမှာရှိနေကြတုံးလား
။ဟုတ်တယ်ဗျ။အမေရိကန်ကလွတ်လပ်ရေးကြေညာတယ်ဆိုပေမဲ့လည်းအဲ့ဒီအချိန်တုန်းကတိုင်းပြည်အရှေ့ခြမ်းအတ္တလန္တိတ်သမုဒ္ဒရာကမ်းခြေတစ်ချောင်းမှာရှိတဲ့ကိုလိုနီ73ခုကခေါင်းဆောင်တွေစုပြီးတစ်ဖက်သက်လွတ်လပ်ရေးကြေညာလိုက်တာလေ။အင်္ဂလိပ်ဘက်ကအတိမပြုတ်တယ်ရတော့မဟုတ်ဘူးပေါ့ဗျာ။အဲ့ဒီတော့အင်္ဂလိပ်တွေကလည်းဆက်ရှိနေတာပဲ။အဲ့ဒီအချိန်တုန်းကအင်္ဂလိပ်တွေကပြင်သစ်တင်တဲ့အမေရိကန်မှာစစ်ဖြစ်နေတဲ့အချိန်ပေါ့။ပြင်သစ်နိုင်ငံကိုရေချောင်းကနေကုန်ပစ္စည်းတွေတင်ပို့နေတဲ့အမေရိကန်တင်မောတွေကိုအင်္ဂလိပ်တပ်တွေကမကြာခဏကြားပြတိုက်ပြီးပစ္စည်းသိမ်းတာတင်မောပေါ်ပါတဲ့အမေရိကန်နိုင်ငံသားတွေကိုဗြိတိရှရေတပ်မှတာဝန်ထမ်းဆောင်ခိုင်းတာတွေလုပ်ခဲ့တယ်တဲ့။နောက်ဆုံးတော့အမေရိကန်အစိုးရကလည်းသူ့နိုင်ငံရဲ့ကုန်တင်သင်္ဘောတွေကိုကာကွယ်ဖို့အတွက်ဆိုတဲ့ယူရချက်နဲ့1812ခုနှစ်မှာအင်္ဂလိပ်တွေနဲ့စစ်ဖြစ်တော့တာပဲ။1814ခုနှစ်မှာစစ်ပြင်းရေးသဘောတူညီချက်လက်မှတ်ထိုးပြီးမှကြေအေးသွားခဲ့ကြတာလေ။ကဲအရန်လင်းတဲ့တာလေးကြီးပဲဒီကနေ့ပြောလာတာ။အခုအကြောင်းအရာပြောင်းပြီးပထမဆုံးရေဒီယိုမှာကြော်ညာဆက်လွှင့်တဲ့အကြောင်းကိုပြောပြအောင်မယ်
။ကောင်းတာပေါ့ရှင်။ရေဒီယိုဆိုတော့ကျမတို့နဲ့လည်းဆိုင်နေလေ။ပြောပါဦးဘယ်တော့ကစခဲ့တာလဲ
ပထမဆုံးရေဒီယိုကြော်ညာကို1922ခုနှစ်ဩဂုတ်လ28ရက်နေ့ကနယူးယောက်မြို့မှာရှိတဲ့ WEAF ဆိုတဲ့ရေဒီယိုအသံလွှင့်ဌာနကစလွှင့်ခဲ့တာတဲ့အဲ့ဒီအချိန်တုန်းကတော့အမေရိကန်နိုင်ငံထဲမှာရေဒီယိုအသံလွှင့်ဌာနအပေါင်း30လောက်ပဲရှိခဲ့ပြီးရေဒီယိုပိုင်တဲ့သူကလည်း6000လောက်ပဲရှိတယ်ဆိုပဲရေဒီယိုအသံလွှင့်ဌာနအများစုဟာလည်းနယူးယောက်ပတ်ဝန်းကျင်မှာပဲရှိခဲ့ကြတာလို့ဆိုတယ်ကြော်ညာကတော့ HM Blackwell ဆိုတဲ့သူကအင်းဒီဆောက်ရောက်တဲ့သူကိုစားစင်ရဘုံမှာအစ်စ်တွေဆောက်ထားတဲ့တိုက်ခန်းတွေလာဝယ်ကြဖို့ဒေါ်လာ100ပေးပြီး10မိနစ်စာကြော်ညာခဲ့တာတဲ့သူကအဲ့ဒီတိုက်ခန်းတွေအယောင်တွက်နေပြီးမကြခင်ပဲကုံတော့မရအောင်အပြောကောင်းကောင်းနဲ့မြူဆွဲခဲ့တယ်လို့ဆိုတယ
်အခုများတော့လေတနေ့တနေ့ရေဒီယိုအသံလွှင့်ဌာနတွေကလွှင့်တဲ့ကြော်ညာတွေကမကြားခြင်းမှအစုံပဲနားကိုညှိလို့အခုဆိုဒီနိုင်ငံထဲမှာရေဒီယိုအသံလွှင့်ဌာနတွေမရေမတွက်နိုင်အောင်ကိုများလုံးနေပြီနော
်အရေးအတွက်တိကျကိုသိလို့ရနိုင်နေဗျFCC လို့ခေါ်တဲ့အစိုးရဆက်သွယ်ရေးဌာနကအခုနှစ်ဇွန်လ30ရက်နေ့မှာထုတ်ပြန်ခဲ့တဲ့နောက်ဆုံးအစဉ်စရာတွေအရဆိုရင်အမေရိကန်နိုင်ငံထဲမှာရေဒီယိုအသံလွှင့်ဌာနပေါင်း 15,425 ခုရှိတယ်တဲ့ဗျနှစ်စဉ်အဲ့ဒီအရေအတွက်ကတော့တဖြည်းဖြည်းတိုးနေတာပေါ့ဗျာမကင်ပြည်တွင်းနားကြီးတာလည်းမပြောနဲ့ရေဒီယိုအသံလွှင့်ဌာနတွေကတစ်နှစ်တစ်နှစ်မှာတုံးတဲ့ကြော်ညာကြတယ်ကြီးပဲဒေါ်လာဘီလီယံ20လောက်ရှိတယ်တဲ့ဗျာကဲဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်ဆိုရဲ့နောက်တစ်ပတ်ကြမှာစိတ်ဝင်စားစရာတွေကိုဆက်ပြောကြသေးတာပေါ့ဗျာ
။ကောင်းပါပြီရှင်
။သောရရှင်အပေါင်းဘုသူဒ္ဓအဖျားဖျားတို့ပွားနိုင်ကြပါစေခင်ဗျာ
။သုဒ္ဓဆုံးလွင်အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA American အတန်ကနေဒီကနေ့ညနေထုတ်လွှင့်မယ်။အင်္ဂါနေ့ညချင်းညနေခင်းအစီအစဉ်တွေကိုညနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16925တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ American ပြည်ထောင်စုမှာနှစ်စဉ် September လရဲ့ပထမတနင်္လာနေ့ရောက်ရင်နိုင်ငံရဲ့အင်အားနဲ့အကျွယ်ဝတိုးတက်မှုအတွက်ပံ့ပိုးဆောင်ရွက်ပေးနေတဲ့အလုပ်သမားတွေကိုဂုဏ်ပြုပါတယ်။သူတို့ရဲ့အလုပ်တွေဟာအဖို့တန်တဲ့မမြတ်တဲ့ဆိုတဲ့နားလည်မှုကဟိုးအရင်ကတည်းကရှိခဲ့တာပါဟီဘရူးကျမ်းစာအုပ်ထဲမှာလူတစ်ယောက်ရဲ့အစွမ်းအစကိုသူ့ရဲ့အလုပ်ကတတ်သိပြနေသလားအဲ့ဒီသူအနေနဲ့ဘယင်ရဲ့အမှုတော်ထမ်းသင့်ပါတယ်ဆိုတာပါပါတယ်အမေရိကန်ပြည်ထောင်စုမှာလည်းဒီလိုလက်ခံမှုကနှစ်ပေါင်း100ကျော်တည်းကရှိခဲ့ပါတယ်အလုပ်ခွင်ဝင်နေကြတဲ့အမျိုးသမီးအမျိုးသားတွေရဲ့အရေးအတွက်အင်အားနဲ့အာမန်တွေကိုဖော်ထုတ်ပြနိုင်ကြဖို့အလုပ်သမားတမကတွေရဲ့အထောက်ဆောင်ရွက်ခဲ့မှုနဲ့အလုသမားနေရုံးပရက်ကို1880ပြည့်လို့နှစ်တွေတည်းကနယူးယောက်မြို့မှာစတင်ခဲ့တာပါစီတန်းလမ်းလျှောက်ပွဲတွေလူလူစုဝေးပွဲတွေကိုအလုသမားတပ်မကတွေကစီစဉ်ပြီးတော့တနေ့ကို၈နာရီအလုချိန်သတ်မှတ်ဖို့လိုမျိုးအလုသမားတွေအတွက်အကျိုးအမြတ်တွေရမယ်ဥပဒေသစ်တွေကိုထုတ်ပြန်ဖို့တောင်းဆိုဖိအားပေးခဲ့ကြပါတယ်သူတို့ရဲ့လှုပ်ရှားမှုတွေတခြားမြို့တွေစီကိုပြန့်နှံ့ခဲ့ပြီးတဲ့နောက် အမေရိကန်အလုပ်သမားတွေအားလုံးကိုဂုဏ်ပြုတဲ့ရုံးပိတ်ရက်သတ်မှတ်ဖို့1894ခုနှစ်မှာကွန်ဂရက်စ်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအလုပ်သမားတမကတွေမှာအဖွဲ့ဝင်သူတွေကြာဆင်းလာပါတယ်။ဒီကနေ့ဒီအချိန်မှာလူအများစုကအလုသမားနေရုံပိတ်ရက်ဆိုတာကိုမိသားစုတွေမိတ်ဆွေတွေနဲ့အပန်းဖြေတဲ့နွေရာသီရုံပိတ်ရက်ရှိလို့သဘောထားကြပါတယ်။စီတန်းလမ်းလျှောက်ပွဲတွေလူမှုစုဝေးပွဲတွေလည်းရှိနေစေဖြစ်ပါတယ်။အထူးသဖြင့်ရွေးကောက်ပွဲရှိတဲ့နှစ်တွေမှာပို့ပြီးတော့ရှိကြပါတယ်။အားကစားပွဲတွေပျော်ပွဲစားထွက်တာတွေလည်းရှိပါတယ်။တော်တော်များများအတွက်ကအလုသမားနေဆိုတာကရာသီမပြောင်းခင်ကျောင်းတွေပြန်မဖွင့်ခင်အလုလုဆရာမလိုတဲ့နေ့တစ်နေ့ဖြစ်ပါတယ်။အချိန်တွေပြောင်းလာတာနဲ့အမျှအမေရိကန်ကအလုပ်ပုံစံတွေလည်းပြောင်းလဲလာခဲ့ပါတယ်။ဆက်ယုံအလုပ်ယုံတွေမှာထက်ရုံးလုပ်ငန်းတွေဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်လုပ်ကြတဲ့အမေရိကန်တွေအခုပိုများပါတယ်။အမေရိကန်စီးပွားရေးနဲ့လူမှုအတိုင်းအဝိုင်းတွေရဲ့အောင်မြင်မှုမှာအခရာဖြစ်တဲ့အမေရိကန်အလုပ်သမားတွေနဲ့ရုံးပိတ်ရက်ကြားဆက်နွယ်မှုကတော့အသိအမှတ်ပြုမှုဆိုတဲ့အချက်အမှန်အကန်ပဲဖြစ်ပါတယ
်။အမေရိကန်စုရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 20237 USA ကိုစာရိုက်သားပေးပို့နိုင်ပါတယ် www.voanews.com/editorials ကိုလည်း email ပေးပို့နိုင်သလို2026193943ကိုလည်း fast နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ
အခုထုတ်လွှင့်ခဲ့တာကတော့ American ဆိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အတန်းကနေဒီနေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်8:00နာရီ9:00အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးလို့ရတယ်ဒါမှမဟုတ်လည်းဒေတာချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့်တို့ VOA မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးတော့ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှန် 855 ကိုဆက်စာရေးသားပေးပို့နိုင်ပါ रे ခင်ဗျာအခုကြံနေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုဦးဆန်မိုးဝေကကြီးညာပေးပါမယ
်ဘီလာရုစ်ရဲ့မြို့တော်မင့်စ်မှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာအပြစ်ခတ်ရစေးရေးနဲ့အပြန်လှန်အကျဉ်းသားလေးလေးရေးကိစ္စတွေကိုဆွေးနွေးဖို့အတွက်သူ့ဘက်ကအစင်းသင်းရှိတဲ့အကြောင်းယူကရိန်းခွဲထွက်ရေးတပုံခေါင်းဆောင်အန်ဒရီပါဂျင်းကပြောဆိုလိုက်ပါတယ်ပထမချင်းဆွေးနွေးပွဲကတော့တိတာတိုးတက်မှုတစုံတရာမရှိဘဲနဲ့တင်းနှင်းလာနေမှာပြီးဆုံးသွားပါတယ်ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေရဲ့ခေါင်းဆောင်လက်ဖြစ် Republic in Donetsk ဆိုပြီးတော့ကိုယ်သဘောနဲ့ကိုယ်ကြီးညာထားတဲ့အဖွဲ့ရဲ့ခေါင်းဆောင်ပါဂျင်ကသူတို့ကိုပုံမလွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးမယ်ဆိုရင်ယူကရိန်းနိုင်ငံရဲ့အစိပ်ပိုင်းတစ်ခုဖြစ်ဆက်လက်ပြီးတော့ရှိနေမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ယူကရိန်းအစိုးရဘက်ကတော့တရားဝင်ဘာမှတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။တစ်ချိန်တည်းမှာပဲ NATO အဖွဲ့ကရုရှားအနေနဲ့ယူကရိန်းနိုင်ငံကိုကျူးကျော်ရန်လိုတိုက်ခိုက်လာရင်အဆင်သင့်နှင်းနှင်းမြန်းမြန်းတုံ့ပြန်နိုင်တဲ့တပ်ဖွဲ့ဖွဲ့စည်းမယ်လို့ NATO ရဲ့အထွေထွေအတွင်းမှု Andreas Fock Rasmussen ကပြောဆိုလိုက်ပါတယ်။ Kyakut မြို့ရဲ့တောင်ဘက်မှာရှိတဲ့ Suleiman Beg မြို့အတွင်းကိုတင်းလာနေမှာ Iraq တပ်ဖွဲ့တွေခတ်လူမျိုးတွေပါဝင်တဲ့တိုက်ခိုက်ရေးသမားတွေရှိရိုက်စစ်သွေးကြွတွေဝင်ရောက်သွားခဲ့ပြီးတဲ့နောက်အဲ့ဒီမြို့ကို Islamic နိုင်ငံတော်လို့သူတို့ကိုသူတို့နာမည်ပေးထားတဲ့စစ်သွေးကြွအဖွဲ့ရဲ့3လကြာတင်းပိုက်ထားမှုကိုအဆုံးသတ်သွားစေခဲ့ပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့ညီညာရေးဆွေးနွေးမှုတွေပြုလုပ်ပြီးတော့တနင်္ဂနွေလုံးအပြစ်ခတ်ရစရေးသဘောတူညီချက်ရဖို့ကြိုးစားနေတဲ့တိုင်းရင်းသားလက်နက်ကိုင်စစ်တပ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကရင်အမျိုးသားအစည်းအရုံး KNU ကယာယီနှုတ်ထွက်လိုက်ပါတယ်
။အင်္ဂါနေ့မနက်ဖြန်နိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုဦးဆန်မိုးဝေကြီးညာခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုက9ရက်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Jimmy Good ဖြစ်ပါတယ်။အင်္ဂါမနက်ဖြန်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.